ဘင်္ဂလားပင်လယ်အော်ရဲ့နှစ်စဉ်သင်္ဘောတွေချက်တဲ့ဒီလိုဆောင်းပေါက်ရာသီမှာရခိုင်ပြည်နယ်ကနေထောင်ထဲချီတဲ့လှေစီးပြေးဒုက္ခသည်တွေစတင်ထွက်ခွာနေကြပြီလို့ UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးချုပ်ကပြောလိုက်ပါတယ်။ပြည်ခဲ့တဲ့သတင်းပတ်ထဲမှာပဲရခိုင်ပြည်နယ်မြောက်ပိုင်းကနေလှေစီးပြေးဒုက္ခသည်1500ကျော်ဆက်လီနဲ့ထွက်ပြေးခဲ့ကြပြီးတချို့ကမ်းလွန်ပင်လယ်ပြင်မှာလှေမောက်သေဆုံးခဲ့ရတယ်လို့ UNHCR ကသတင်းထုတ်ပြန်လိုက်တဲ့အကြောင်းကုလသမဂ္ဂရဲ့တောက်ကြနေကနေ့စဉ်ပုံမှန်သတင်းစာရှင်းလင်းပွဲမှာအထွေထွေချုပ်ရဲ့ပြောခွင့်ရသူမာတင်နာဆာကီကပြောဆိုသွားပါတယ်။ရခိုင်ပြည်နယ်မှာမနစ်ကဂျွန်လအတွင်းလူမျိုးရေးနဲ့ဘာသာရေးအသွင်ဆောင်တဲ့အကြမ်းဖက်မှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်ပိုင်းလှေစီးပြေးဒုက္ခသည်တွေတိုးလာတဲ့ပြဿနာနဲ့ပတ်သက်ပြီး UNHCR ကသတိပေးလိုက်တဲ့အကြောင်းမစ္စတာနာဆာကီကအခုလိုပြောဆိုလိုက်ပါတယ်။
And to stem this outflow, the agency believes the Myanmar government and international community need to step up effort.
သူပြောသွားတာကလှေစီးပြေးဒုက္ခသည်တွေလျှော့ပါသွားအောင်မြန်မာစိုးရွားနဲ့နိုင်ငံတကာအတိုင်းဝိုင်းအနေနဲ့ရခိုင်ပြည်မှာစီးပွားရေးဖွံ့ဖြိုးဖို့နဲ့ပြန်လည်တင်းကြပ်ရေးရဖို့အတွက်ပိုပြီးကြိုးပမ်းကြဖို့လိုကြောင်း UNHCR ကယုံကြည်ထားတယ်လို့ဆိုတာပါ။မိုးရွာသည့်ကုန်စုံနဲ့အခုလိုဆောင်းပေါက်ရာသီမှာလှေစီးပြေးဒုက္ခသည်ရေအတွက်တိုးလာတာနဲ့မျှလူကုန်ကူးသူတွေရဲ့ခေါင်းပုံဖြတ်မဲ့အန္တရာယ်နဲ့လည်းရင်ဆိုင်နေရတယ်လို့သူကဆက်ပြောခဲ့ပါတယ်။ပင်လေတဲ့လေမောက်သိဆင်းရတဲ့အဖြစ်တွေလူကုန်ကူးခံရမယ့်အရေးတွေကနေကာကွယ်ဖို့ဒေတာအတွင်းပူးပေါင်းဆောင်ရွက်မှုကလည်းအထူးအရေးကြီးပါတယ်လို့ UNHCR ရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်ခင်ဗျာ။